မြန်မာနိုင်ငံကနေစံတန်ချိန်၄သိန်းတရားဝင်ဝယ်ယူဖို့အစိုးရချင်းသဘောတူစာချုပ် MOU ချုပ်ဆိုနိုင်အောင်တရုတ်အစိုးရဘက်ကကန့်လန့်လာတယ်လို့မြန်မာနိုင်ငံစံကုန်သည်များအသင်းကပြောပါတယ်။တရုတ်နိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေကစံကိုဝယ်ယူနေရမှာမြန်မာနိုင်ငံကစံကိုလည်းတရားဝင်ဝယ်ယူဖို့မြန်မာအစိုးရဘက်ကတရုတ်နိုင်ငံကိုတိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်။ဒီအကြောင်း VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
တရုတ်မြန်မာအစိုးရချင်းတရားဝင်သဘောတူစာချုပ် MOU ရေးထိုးပြီးမြန်မာစံတန်ချိန်၄သိန်းဝယ်ယူခြင်းတဲ့အကြောင်းတရုတ်အစိုးရပိုင်ကုမ္ပဏီတစ်ခုကနိုင်ငံခြားရေးဝန်ကြီးဌာနကတဆင့်မြန်မာစံကုန်သည်များအသင်းကိုစာပေးပို့လိုက်ပါတယ်။ဒီကမ်းလှမ်းချက်အပေါ်မှာအစိုးရဘက်ကသဘောထားမှတ်ချက်ကိုစောင့်ပြီးသူတို့အနေနဲ့သုံးသပ်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံစံကုန်သည်များအသင်းအထွေထွေအတွင်းရမှုဦးလူမောင်မြင့်မောင်ကVOA ကိုပြောပါတယ
်။ဟိုဘက်မှာရှိတဲ့အစိုးရကိုစားပြုကုမ္ပဏီတစ်ခုကချင့်ကပ်လာတာပေါ့နော်။ဒါလည်းကျွန်တော်တို့ကဒါရောင်းသွင်းတယ်မရောင်းသွင်းဒီကုမ္ပဏီကဘယ်လောက်ဆိတ်ချရလဲဆိုတော့လေကျွန်တော်တို့စဉ်းစားမယ့်အပိုင်းလေးရှိပါသေးတယ်ခင်ဗျ။အဲ့တော့ဖြစ်လာရင်တော့အကောင်းဆုံးပေါ့အထက်နိုင်ငံတော့စူးစမ်းနေတယ်ခင်ဗျ။ဟိုဘက်ကနေကန့်လန့်လို့ MOU တော့ဒီဘက်ကိုပို့ထားတယ်ပေါ့နော်။ဆက်ဆံရဝန်ကြီးဌာနတွေကလည်းဒါဟိုလုတ်တင်တယ်မလုတ်တင်ဘူးဆိုတာထိုးတင်တယ်မထိုးတင်ဆိုတာသူတို့သဘောထားမှတ်ချက်တွေနဲ့ကျွန်တော်တို့ပြန်ပေးပါပေါ့နော်။မြန်မာနိုင်ငံစစ်သမားတင်ကျုပ်ကိုဝိရခတ်တင်မှာကျွန်တော်ကဆက်ပြီးတော့ဆောင်ရွက်လို့ရပါခင်ဗျာ
။ဖေဖော်ဝါရီလကယူနန်ပြည်နယ်မှာတပတ်ကြာလုပ်ခဲ့တဲ့တရုတ်မြန်မာစီးပွားရေးဈေးညံဖိုရမ်မှာနှစ်နိုင်ငံအစိုးရနဲ့ကုန်သည်အသင်းတွေစံကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးတရုတ်ကဗီယက်နမ်ကနေစံတန်ချိန်၄သိန်းဝယ်မှဆိုရင်အင်းကြီးချင်းမြန်မာဘက်ကလည်း၄သိန်းဝယ်တင်ကြောင်းစီးပွားကုသဝန်ကြီးဌာနကတောင်းခံတဲ့အတွက်တရုတ်တန်ယုံကတဆင့်တိုက်တွန်းခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်ရီက VOE ကိုပြောပါရစေ။
ကျွန်တော်တို့စီကနေပြီးတော့စားတဲ့ဆောင်အရင်တော့ထုတ်ခဲ့ဘူးလေ။ဟိုရန်ကုန်မှာရှိတဲ့ဟိုတရုတ်တန်ရုံလေ။အဲ့ဒီကိုတာကိစ္စနဲ့ပတ်သက်ပြီးတော့စီကူကနေပြီးတော့ဟိုမြစ်တရခံလို့ကျွန်တော်တို့ဟိုအဲ့ဒါမြစ်တရခံဆက်စပို့ထားတာရှိတယ်။ကျွန်တော်တတ်မှတ်ထားတဲ့ကိုတာအဲ့ဒါရဖို့သူတို့တောင်းခံလာတာဟုတ်ပါ။
2016မှာမြန်မာနိုင်ငံကတရုတ်ကိုခွဲတန်းစံတန်ချိန်တသိန်းတင်ပို့ဖို့အခွင့်အရေးရခဲ့ဘူးပါလေ။မြန်မာစံတင်ပို့မှုရဲ့90%ကညွန်ကတရုတ်ပြည်ကိုမှောင်ခိုဈေးကွက်ကနေတင်ပို့နေရဖြစ်ပါတယ်။အခုလိုတရုတ်အစိုးရဘက်ကကန့်လန့်လိုက်တာဟာတရားဝင်စံတင်ပို့ဖို့ပထမခြေလှမ်းတရဖြစ်တယ်လို့မတ်လ6ရက်ပြည်တွင်းမြောက်ဝရီသတင်းစာအင်္ဂလိပ်ပိုင်းအစီအစဉ်မှာဖော်ပြထားပါတယ်။အရှေ့အောင်အာရှမှာမြန်မာ၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုစတဲ့နိုင်ငံတွေကစံတင်ပို့တဲ့နိုင်ငံတွေဖြစ်ပါတယ်။တနည်းကိုစံတန်ချိန်16တန်းကနေ18တန်းအထိတင်ပို့နေရဖြစ်ပါတယ်။တရုတ်ကကမ္ဘာမှာစံတင်သွင်းမှုအများဆုံးနိုင်ငံဖြစ်ပြီး2016မှာပြည်ပကနေစံတန်ချိန်5တန်းတင်သွင်းခဲ့ရပါတယ်။2030လောက်မှာတရုတ်ကစံတန်ချိန်တန်း20လောက်ဝယ်ယူလိမ့်မယ်လို့လည်းခန့်မှန်းထားတာရှိပါတယ်။